မာဆီယနာဘိကောင်စီကသတင်းတောက်တွေကိုဖန်စီဗီတရားဆက်ဆိုတဲ့ပေါ်ရန်ကုန်မြို့အမေရိကန်တယုံကတစ်တင်ဝေဖန်လိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တယုံပြောခွင့်ရအရီယာနီမယ်ရင်က
Today a US embassy officer visited a Yangon
ကိုလိုကိုလိုရင်ဆက်တိခံရတဲ့သတင်းတောက်၅ရောက်တဲ့ရန်ကုန်မြို့တရားရုံးတစ်ခုကိုအမေရိကန်တယုံရရှိသူသွားရောက်ခဲ့ပါတယ်ပြည်သူတွေအသိဉာဏ်ကျွယ်ဝစွာနဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့အတွက်မီဒီယာရဲ့အခန်းကဏ္ဍကအဓိကကျပါတယ်သတင်းမီဒီယာတွေကိုနှုတ်ဆက်ဖြေခြင်းအဖြစ်အာလာသိန်းစစ်ပဲရရှိတွေရဲ့ဆက်ဆုပ်ဖွဲ့ရလှုပ်ဆောင်နေမှုကိုကဘာကြီးကဒါမှမဟုတ်မြန်မာပြည်သူတွေမမှတ်မိအောင်လုပ်လို့မရပါဘူးလို့ပြောသွားတာပါတကယ်တော့ AP သတင်းတောက်တူပါဝဲသတင်းတောက်၅ဦးကိုပုံမှန်905ကာကြီးတက်မတော်ပြုကွဲအောင်လှုံ့ဆော်မှုလှုပ်ဆောင်မှုနဲ့တရားစွဲရုံးထုတ်ပြီးချုပ်ယမန်ယူပြီးတော့မတ်လ24ရက်နေ့မှာနောက်ထပ်ရုံးချင်းပေးထားပါတယ်အလားတူမြန်မာနောက်သတင်းဌာနကသတင်းတောက်6ရောက်ကိုလည်းအွန်လိုင်းကနေရုံးထုတ်ခဲ့ပြီးမတ်လ25ရက်နေ့ကိုနောက်ထပ်ရုံးချင်းပေးထားတယ်လို့အယ်ဒီတာချုပ်ကိုစေဝင်းက Writer's သတင်းဌာနကိုပြောပါတယ်ခင်ဗျ